ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကွတ်တောင်းမြို့ကနေလူပေါ်ဝှသူတွေကလှေနဲ့ခေါ်ဆောင်လာပြီးရနောက်ဘက်ချမ်းကကုံလောင်ရောင်ဟောင်းတစ်ခုမှာမြန်မာနိုင်ငံသား16ဦးကိုပိတ်လောင်ထားခဲ့တာပါမြန်မာနိုင်ငံသားတွေဟာတုံးရကြကုံလောင်ရောင်မှာပိတ်လောင်ခံရရပြီးအစာရေစားရှာဖွေဖို့အတွက်အနီးနားကိုထပ်ဖို့ကြိုးစားရင်းနဲ့အနီးနားကလူတွေကတွေ့ရှိသွားတာကြောင့်
အနာပိုင်းတွေကိုတရင်ပြဖို့ခဲ့တာဖြစ်ပါတယ်။တောက်ခတ်ပြီးပိတ်လောင်ခံရတဲ့ကုန်းလောင်ရောင်းထဲကိုချိုးဖြက်ပြီးအနာပိုင်းတွေကရှာဖွေရမှာမြန်မာနိုင်ငံသား16ဦးကိုတွေ့ရှိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။
သူတို့ကအဲ့မှာပြောမှာဆိုလို့ချင်းပွဲသားလေနဲ့ပဲခေါ
ိုဝယ်တဲ့ဒိုင်ပေါ့အဲ့ဒီမှာကိုရောင်ပေါ့သူကအဲ့ကိုရောင်ရောဘာလေးကိုဝယ်တဲ့ကိုရောင်အပြည့်ကြီးအဲ့ကိုရောင်ပြည့်ကြီးထဲမှာဒီလူတွေထားရတာထားရပြီးတော့သူတို့ဟိုအဲ့ဒါသူတို့ချိတ်ချက်ရှိမှာပေါ့လေအဲ့လိုတဲ့အချိန်မှာဒါပေမဲ့အချိန်မပြည့်တော့ဘာလို့မသိဘူးသုံးရကြတော့တာဟိုဝယ်လာထားရတာ
ဟုတ်
အဲ့တော့အဲ့မှာအဲ့ဒီမြန်မာရှိတဲ့လူတွေထဲမှာတချို့ကအပြင်ကိုအစားအစာထွက်ဝယ်ပါညာပေါ့အဲ့လိုလုပ်တဲ့အခါကျတော့အဲတရက်လူတွေကတွေ့ရတရက်လူတွေကတွေ့တော့မသိနာတော့ဒီတောင်ဘောစားကိုသက်ဆိုင်ရအောင်အကြောင်းကြားလိုက်တာအဲ့ဒီအချိန်မှာဝင်စစ်လို့မတရားကိုမိတရားကိုမိချန်တဲ့လူတွေအားလုံးဆက်ချွဲအောင်မိ
မောထောင်နဲ့ဇက်မှာတော့တရားမဝင်ဝင်ရောက်လာတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား34ယောက်ကိုလည်းအော်တိုဘာလ14ရက်နေ့ကထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့တယ်လို့ပချုတ်ကရင်ကန်ပြည်နယ်ထဲမှာတော့အော်တိုဘာလ15ရက်နေ့ကလူ20ကျော်ကိုထပ်ပြီးဖမ်းဆီးခဲ့ပါတယ်။နေ့စဉ်ဒီပါလို့ထိုင်းမြန်မာနယ်စပ်တွေကလူကုန်မှုသမားတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေဖမ်းမိနေတဲ့အတွက်ဒီလတွေအတွင်းဖမ်းဆီးခံရသူ9000ကျပ်မနည်းရှိနေပြီဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်။ထိုင်းတောင်ပိုင်းနယ်စပ်တစ်လျှောက်မှာကီလိုမီတာရှည်လျားတာကြောင့်လုံခြုံရေးအားနည်းတဲ့တောလန်းတွေဝင်ပေါက်တွေလည်းရှိတာပါထိုင်းအနာပိုင်းတွေအနေနဲ့လုံခြုံရေးတွေထားထားတဲ့ကြားပါပဲနေ့စဉ်အထောက်ထားမဲ့မြန်မာတွေဝင်လာနေကြပါတယ်တချို့လည်းနယ်စပ်မှာပဲဖမ်းမိကြတယ်လို့တချို့လည်းနယ်စပ်တွေကိုဖျက်ချော်ပြီးမှထိုင်းနိုင်ငံရဲ့အတွင်းပိုင်းမှာဖမ်းမိနေကြတာတွေလည်းရှိနေပါတယ်ရှင်